ီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကနေပြည်တော်မှာ2018ခုနှစ်ပညာရေးဖွံ့ဖြိုးတိုးတက်မှုအကောင့်တွေပေါ်ရေးနှင်းတော်ဖလှယ်ဝယ်စတင်ကျင်းပပြီးဖွံ့ဖွဲမှာဒေါ်ဆန်းစုကြည်ကအမှားစကားပြောပါတယ်။သူ့အမှားစကားမှာလက်ရှိပညာရေးစနစ်မှာဖြစ်ပေါ်နေတဲ့အခြေအနေဒီအခြေအနေကိုဘယ်လိုပြောင်းလဲသင့်လဲဆိုတဲ့သူ့ရဲ့သဘောထားကိုပွင့်ပွင့်လင်းလင်းပြောဆိုခဲ့တာတွေ့ရပါတယ်။ပထမအဆုံးပြောတာကတော့လက်ရှိပညာရေးကဏ္ဍကိုဘယ်လိုကင်တွယ်ချင်းကမလဲဆိုတဲ့ကိစ္စပါ။ဒါနဲ့ပတ်သက်ပြီးသူပြောခဲ့တာကအခုအဆင့်မြင့်ပညာအဆင့်မှာရောက်နေတဲ့လူငယ်တော်တော်များများဟာအားနည်းတဲ့ပညာရေးစနစ်ရဲ့တားကောင်တွေပဲလို့တနည်းအားဖြင့်ပြောလို့ရတယ်လို့ဆိုပါတယ်။ဒီလူငယ်တွေကိုအရင်တုန်းကရထားတဲ့လေ့ကျင့်တွေကိုပြုပြင်ရမယ်၊ခင့်နဲ့အညီကိုင်းညီမှန်ကန်တဲ့ပညာရှာနည်းတွေကိုသင်ပေးရမယ်ဆိုတာဟာအဆင့်မြင့်ပညာမှာတာဝန်ယူနေတဲ့ဆရာဆရာမတွေအတွက်အင်ပနာမကြီးမားတဲ့စိန်ခေါ်မှုဖြစ်ပါတယ်။ဒီစိန်ခေါ်မှုကိုအောင်အောင်မြင်မြင်ကျော်လွှားနိုင်မယ်ဆိုရင်ကျမတို့နိုင်ငံရဲ့အနာဂတ်အတွက်အားလုံးစိတ်အေးရမှာပါလို့ပြောသွားပါတယ်။ဒေါ်ဆန်းစုကြည်ပြောခဲ့တာကတော့လက်ရှိတက္ကသိုလ်တက်နေတဲ့ကျောင်းသူကျောင်းသားတွေရဲ့ပညာတက်မြောက်ရေးပြဿနာဟာအတော်လေးကိုဖြစ်ရှင်းရခက်နေတဲ့အခြေအနေပါ။ငယ်စဉ်ကပညာရေးစနစ်မကောင်းလို့စာကောင်းကောင်းမသင်ခဲ့ရတာတက္ကသိုလ်ကိုရောက်ပြီးအဆင့်မြင့်ပညာတွေသင်တဲ့အခါမှာလည်းရလတ်ကောင်းဖို့မလွယ်ကူပါဘူး။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ဒီပြဿနာကိုအပြေရှားရမယ်။လက်ရှိအခြေခံပညာအဆင့်မှာအပြောင်းအလဲတွေလုပ်နေတဲ့အတွက်နောက်ကြီးမင်းလာမဲ့ကလေးတွေအတွက်တိတ်ပြီးစိတ်မပူရပါမယ်။တက်တူတက်နေတဲ့အရွယ်တွေအတွက်စိတ်ပူရတယ်လို့ဆိုလိုတာပါဒီအတွက်သူကဖြည့်ရှင်းနိုင်မဲ့နိလန်တစ်ခုကိုထောက်ပြခဲ့ပါတယ်အဲ့ဒါကတော့တင်ယူလို့စိတ်ပြဿနာပါပညာရေးနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ရဲ့ပြောစကားတွေကိုဘယ်လိုသဘောထားသင့်လဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်ပညာရေးမှာလက်ရှိပညာသင်ကြားနေတဲ့ကျောင်းသူကျောင်းသားတွေအနေနဲ့ပညာရေးအခြေမခံတာကိုကုစားနိုင်မဲ့နိလန်းနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ထောက်ပြတဲ့တင်ယူလိုစိတ်ဆိုတာကတော့တက္ကသိုလ်ရောက်တဲ့အခါမှာဘလို့ရှိသလဲတင်ယူခြင်းနဲ့စိတ်တွေရှိရလားဆိုတာအရေးကြီးဆုံးပါပဲလူတွေကကောင်းတယ်ဆိုးတယ်ထက်တယ်တုံးတယ်ကျမခွဲခြားမမြင်ပါဘူးသင်လို့ရတဲ့ပုံကူနဲ့သင်လို့မရတဲ့ပုံကူဆိုတာအသက်အရွယ်နဲ့လည်းမဆိုင်ပါဘူးအချို့ကအသက်60ကျော်ပေမဲ့သင်လို့ရပါသေးတယ်တချို့ကတော့ငငယ်လေးနဲ့သင်လို့မရပါဘူးသင်လို့ရတဲ့စိတ်နဲ့သင်လို့မရတဲ့စိတ်ချားမှာဘာကွာခြားသလဲဆိုတော့ကုပ္ပဝဉ္ဉေရဲ့လွှမ်းမိုးမှုကအင်ပနမ်းမှအရေးပါပါတယ်ငငယ်ကလေးကသင်ញင်တဲ့စိတ်ကိုပြုစုပြောင်းခြင်းခံရတဲ့ကလေးတွေဟာအစ်စ်လဲသင်ញင်တဲ့စိတ်တွေရှိလာပါတယ်ငငယ်ကလေးကသင်ញင်တဲ့စိတ်ကိုအားပေးတာမဟုတ်ဘဲစူးစမ်းကျင်တာမင်းမြန်းကျင်တာသိကျင်တာတွေကိုစက်စုရကောင်းလားအပေါ်တွေမင်းရကောင်းလားဆိုပြီးတော့အဲ့ဒါလိုတုံ့ပြန်မှုတွေနဲ့ကြုံခဲ့ရတဲ့ကလေးတွေဟာခမမြန်းသိရင်တက်ခြင်းထိုးပေါက်ခြင်းနဲ့စိတ်တွေတုံးသွားတယ်။ဒါကြောင့်ကျမတို့ရဲ့အစင့်မြင့်ပညာတိုးတက်ဖို့ဆိုရင်သိဉင်တဲ့စိတ်တွေကိုအားပေးစေခြင်းနဲ့ဆိုပြီးဖြစ်ပါတယ်။ဒါနဲ့တစ်ဆက်တည်းသူကမြန်မာနိုင်ငံမှာနှစ်ပေါင်းများစွာကျင့်သုံးလာတဲ့အဝေးသင်ပညာရေးစနစ်ကိုလည်းပြင်းပြင်းထန်ထန်ဝေဖန်ထောက်ပြလိုက်ပါသေးတယ်။အဝေးသင်တက္ကသိုလ်ပညာရေးနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ပြောတာကအဝေးသင်ပညာရေးစနစ်နဲ့ပတ်သက်လို့ရှင်းလင်းစရာတစ်ခုဖြစ်လာပါတယ်။နှစ်ပေါင်းများစွာကျမတို့နိုင်ငံရဲ့အဝေးသင်ပညာရေးဆိုတာအလွယ်တကူဘွဲ့ရရေးစနစ်ဖြစ်ခဲ့ပါတယ်။အလွယ်တကူရတဲ့ဘွဲ့ဆိုတာခက်ခက်ခဲခဲကြိုးစားပြီးရယူတဲ့ဘွဲ့နဲ့မတူဘူးပေါ့။တော်တော်များများကအဝေးသင်ပညာရေးစနစ်ကဘွဲ့ယူတာအဲ့ဒါကိုအပြစ်ဆိုတာမဟုတ်ပါဘူး။ကျမတို့နိုင်ငံသူနိုင်ငံသားတွေပညာကိုတန်ဖိုးထားတာကိုပဲပြတဲ့ဟာပါပဲ။ဘွဲ့တစ်ခုရတဲ့ဆိုရင်ကိုယ်ပေါ်မှာအဆင့်တစ်ခုကျော်လွားနိုင်ပြီးတကယ်ပဲပညာပြည့်စုံသွားပြီဆိုတဲ့အမြင်ဟာဆိုးဝါးတဲ့အမြင်မဟုတ်ပါဘူးဒါဟာပညာကိုတန်ဖိုးထားတာပါပဲသို့တော့အဝေးသင်ပညာရေးစနစ်ဟာတကယ်ပဲထိထိရောက်ရောက်ပညာပေးနိုင်တဲ့စနစ်မဖြစ်ခဲ့ပါဘူးအခုအဝေးသင်ပညာရေးစနစ်ဟာတမန်တက်တူတွေမှလိုပဲထိထိရောက်ရောက်ပညာပေးနိုင်တဲ့စနစ်တစ်ခုဖြစ်အောင်ကြိုးစားဆောင်ရွက်နေပါတယ်အဲ့လိုကြိုးစားတဲ့နေရာမှာအားလုံးပူးပေါင်းဆောင်ရွက်ဖို့လိုပါတယ်ဆိုပြီးဖြစ်ပါတယ်ဒေါ်ဆန်းစုကြည်အနေနဲ့အခုလိုပြောဆိုလိုက်တာဟာအလုံးသိနေတဲ့လျှို့ဝှက်ချက်ကိုဖွင့်ချလိုက်တယ်လို့ပါပဲအဝေးသင်တက်ကတူဆိုတာတနစ်မှာရပိုင်းလေးလောက်စာစဉ်တွေဖြည့်ကျောင်းစာတွေနည်းနည်းပါးပါးလုပ်တက်ဆိုင်ရာကျူရှင်တက်လက်ထိုးလက်ယုံနဲ့အချိန်တန်အောင်သွားခဲ့တာမျိုးပါဒီစနစ်နဲ့တက်ကတူဘွဲ့ရသွားသူတွေမြန်မာနိုင်ငံမှာတိမ့်နဲ့ချီပြီးရှိပါတယ်အဝေးသင်တက်ကတူကဘွဲ့ရတယ်ဆိုတာဘာပညာမှကောင်းကောင်းမတက်ရပဲရသွားတာဆိုတာမျိုးတော်ယုံလူမပြောရဲပါဘူးအကြောင်းကတော့တားကောင်တပွဲဖြစ်သွားရှာတဲ့အဲ့ဒီသိမ့်နဲ့ချီတဲ့ဘွဲ့ရတွေဟာသ ူတို့ကိုနှိမ်နေဆိုပြီးစိတ်ဆိုးဒေါသထွက်ကြမှာမဟုတ်ပါပဲ။ဘာပဲဖြစ်ဖြစ်ဒေါအောင်ဆန်းစုကြည်ကတော့အဲ့ဒီကိစ္စကိုရှင်းရှင်းလင်းလင်းပြောဆိုခဲ့တာဖြစ်ပါတယ်။လက်ရှိပညာရေးစနစ်ရဲ့ခက်ခဲနေတဲ့ပြဿနာတွေကိုဖြေရှင်းရမှာအရေးပါတဲ့ဆရာတွေရဲ့အခန်းကဏ္ဍကိုလည်းဒေါအောင်ဆန်းစုကြည်ကထောက်ပြခဲ့ပါသေးတယ်။သူကပုံမှန်လင်းလင်းပြောရရင်ဆရာဆရာမတွေကိုယ်တိုင်ကိုကအားနည်းတဲ့ပညာရေးစနစ်ကနေပေါက်ဖွားခဲ့ကြတာများပါတယ်။ဒါပေမဲ့နောက်မကျသေးပါဘူး။ကိုအရေးချင်းတွေကိုမြင့်တင်ခွင့်ဆိုတာတစ်ချိန်လုံးရှိနေပါတယ်။အဲ့တော့လေ့လာကြပါမြင့်တင်ဖို့ကြိုးစားကြပါကိုအရေးချင်းကိုမြင့်တင်ခြင်းအပြင်ကိုနိုင်ငံအရေးချင်းကိုမြင့်တင်ပေးတယ်ဆိုတဲ့စိတ်နဲ့ဂုဏ်ယူကြပါဒါအင်မတန်အားပေးချင်ပါတယ်ဆိုပြီးဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့အမှားစကားတစ်ခုလုံးကိုခြုံပြီးကြည့်လိုက်မယ်ဆိုရင်လက်ရှိမြန်မာနိုင်ငံပညာရေးစနစ်တကယ်ရောက်ရှိနေတဲ့အဆင့်နေရာကြုံနေရတဲ့အခက်အခဲထားမဲ့သဘောထားရှင်းလင်းရမယ့်နီလန်စရာတွေတော်တော်လေးပြည့်ပြည့်စုံစုံပါနေတဲ့အတွက်ပညာရေးစနစ်ကိုအကောင့်ထဲပို့နေတဲ့သူတွေအတွက်မန်းညွန်မူဝါဒအဖြစ်သဘောထားနိုင်တယ်လို့ကျောင်းသူကျောင်းသားတွေကျောင်းသားမိဘပြည်သူတွေအတွက်လည်းတကယ့်ကိုနှလုံးသွင်းအပ်တဲ့လိုက်နာအပ်တဲ့လမ်းညွှန်မှုအဖြစ်လေးလေးနက်နက်သဘောထားဖို့တင်ပါကြောင်းတင်ပြလိုက်ရပါတယ်။